တူရကီနိုင်ငံမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီတန်မရယူကောက်ပွဲတွေမှာတမရယူဂျက်ထီယပ်အာဒူဝန်ရဲ့ EKP ပါတီကတည်ထသာရှုံးနိမ့်သွားပါတယ်မြို့တော်အန်ကာရာအပါဝင်နိုင်ငံတော်ဝန်အရေးပါတဲ့မြို့တွေမှာရှုံးနိမ့်ခဲ့တာပါနိုင်ငံရဲ့အကြီးဆုံးအစ္စတန်ဘူမြို့မှာယူကောက်ပွဲရလဒ်ကိုတရားရဂန်လုံးပြည်အောင်လို့အပိသက်မကျင်ညာသေးပေမဲ့တည်ဝင်ထုတ်ပြန်ပြီးတဲ့နောက်အကျိနဲ့ဖြစ်နေပြီးတော့နှစ်ဖက်စလုံးကအနိုင်ရနေတယ်ဆိုပြီးတော့ပြောနေပါတယ်မဲလိန်ထံမှုအတွက်ရလဒ်အပြည့်မကျင်ညာသေးတာမို့လို့အတိုက်ခံဘက်ကနေပြီးတော့ဆွဆွဲနေပါတယ်တမရအဒူဝန်ကတော့အခုတစ်ခါရွေးကောက်ပွဲတွေမှာသူ့ရဲ့ AKP ပါတီအထိနာခဲ့တယ်ဆိုတာကိုအသိမှတ်ပြုပြီးတော့ရွေးကောက်ပွဲရလဒ်ကနေရလာတာကိုသင်ခန်းစာယူမယ်ဆိုပြီးတော့အစ္စတန်ဘူမြို့မှာပြောသွားပါတယ်။နိုင်ငံရေးစီးပွားရေးတိုးတက်အောင်လုပ်ဖို့ကိုလည်းသူကကတိပေးပါတယ်။အန်ကာရာမြို့တော်ဝင်ယာလူအတွက်မဲအများစုရည်တွက်ပြီးတဲ့ချိန်မှာအတိုက်ခံ CHP ပါတီရဲ့ကုစလေလောင်းက51ရာခိုင်နှုန်း AKP ပါတီရဲ့ကုစလေက48ရာခိုင်နှုန်းနဲ့အတိုက်ခံဘက်ကနေပြီးတော့အသာရနေတာဖြစ်ပါတယ်။အနိုင်ရနေပုံရတဲ့ Mansour Yavuz ကအများပြည်သူဝန်ဆောင်မှုတွေကိုအဓိကထားတိုးတက်အောင်လုပ်သွားမယ်ဆိုပြီးတော့ထောက်ခံသူတွေကိုမေကွန်ပြောခဲ့ပါတယ်။ Istanbul မြို့တော်မှာမဲဆုစုပေါင်းရလိုက်ရဲ့ 98.5 ရာခိုင်နှုန်းကိုပဲရေးတွက်ထားပြီးတော့လောလောဆယ်အထိတော့နောက်ထပ်ရလဒ်တွေမထွက်သေးပါဘူး။မဲရေဖို့ကြံနေတဲ့နေရာတွေကတိုက်ခန့် CHP ပါတီကိုအမာခံထောက်ခံတဲ့နေရာတွေဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတားရစီပင်ရွေးကောက်ပွဲတွေမှာတော့သမရအာဒူဝန်ရဲ့ AKP ညီမောင်အဖွဲ့က51ရာခိုင်နှုန်းကျော်အနိုင်ရထားပါတယ်ခင်ဗျာ။